မြန်မာနိုင်ငံကနိုင်ငံပိုင်ဘဏ်လုပ်ငန်းနှစ်ခုနဲ့ကာကွယ်ရေးဝန်ကြီးဌာနတို့ကိုပိတ်ဆို့ဒဏ်ခတ်အရေးယူလိုက်တဲ့အကြောင်းအမေရိကန်ကဒီကနေ့ပဲကြေညာလိုက်ပါတယ်။မြန်မာနိုင်ငံသားကုံသွယ်မှုဘဏ်နဲ့မြန်မာယင်းနှိမ့်ညွတ်နယ်မှုနဲ့ကုသရေးဝန်ကြီးဌာနကိုအရေးယူဒဏ်ခတ်မဲ့စီးရင်မှာထိုက်သွင်းလိုက်တဲ့အကြောင်းအမေရိကန်ဘဏ်နာရေးဝန်ကြီးဌာနကဒီကနေ့ပဲကြေ ပြည်ဝင်ကြေညာချက်ထွက်မလာခင်ကလေးကပြောဆိုထားပါတယ်။တချိန်ထဲမှာပဲဒီလိုတန်ခတ်ပိတ်ဆို့မှုတွေကြုံရပေမဲ့မစိုးရိမ်ကြဘူး။အလားတူပိတ်ဆို့တန်ခတ်မှုတွေအရင်ကကြုံခဲ့ပေမဲ့လည်းနိုင်ငံညာဘဏ်ဝန်ဆောင်မှုလုပ်ငန်းတွေကိုနှောင့်နှေးရပ်တန့်မှုရှိပဲစောင့်ရနိုင်ခဲ့တယ်လို့စစ်ကောင်စီစီမံကိန်းနဲ့ဗန်နာယီဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။နိုင်ငံသားတုံးဝေလွ ဒီနေ့ကျွန်တော်တို့ကတော့မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့နိုင်ငံရေးဖိနှိပ်မှုတွေကြောင့်မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့နိုင်ငံရေးဖိနှိပ်မှုတွေကြောင့်မြန်မာနိုင်ငံအတွင်းကလူပုဂ္ဂိုလ်80လောက်နဲ့လုပ်ငန်း30လောက်ပေါ်အမေရိကန်ပြည်ထောင်စုကပိတ်ဆို့တန်းထပ်ထားပြီးဖြစ်ပါတယ်မြန်မာစစ်တပ်ကိုဝင်ငွေရနိုင်တဲ့နည်းလမ်းတွေနဲ့ စစ်ကောင်စီရဲ့စီးပွားရေးရပတ်သက်သူတွေကိုပြစ်မှတ်ထားအရေးယူထားတာဖြစ်ပြီးပိတ်ဆို့မှုတွေကြောင့်မြန်မာပြည်သူတွေကြုံတွေ့နေရတဲ့ဆင်းရဲဒုက္ခကိုပိုပြီးဆိုးဝါးနိုင်နေဆိုတဲ့ဝေဖန်မှုတွေလည်းရှိနေပါတယ်။ဒီတော့တွင်မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေနဲ့အမေရိကန်လွှတ်တော်ကပြဋ္ဌာန်းထားတဲ့ဘာမာအပ်ဥပဒေအကောင်အထည်ဖော်မှုအခြေအနေကိုပြန်လည်သုံးသပ်တဲ့ကြားနာပွဲတစ်ရက